ထိုင်းနိုင်ငံအတွင်းမှာမွေးဖွားကြီးပြင်းလာကြတဲ့မွန်နဲ့ကရင်တိုင်းရင်းသားတွေပါတဲ့လူပေါင်း342ယောက်ကိုထိုင်းဆွေရကမနေ့အင်္ဂါနေ့တုန်းကထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုလိုက်ပါတယ်ဒီလူတွေဟာကန်ချဒါဘူနီဘူရီပြည်နယ်သွန်ဖာဖွန်ခရိုင်အတွင်းနေထိုင်ကြသူတွေဖြစ်ပြီးအဲ့ဒီထဲမှာထိုင်းတက္ကသိုလ်မှာမကြသေးခင်ကပဲဘွဲရခဲ့သူကရင်တိုင်းရင်းသူတယောက်လည်းပါဝင်ပါတယ်အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်စနာဘူရီခရိုင်ထဲကထက်ကလုံမျိုးဟာကရင်နဲ့မွန်လူမျိုးတွေအများဆုံးနေထိုင်နေတာပါဒီထဲကနိုင်ငံမဲ့ဖြစ်နေတဲ့ကရင်နဲ့မွန်ကလေးငယ်တွေဟာထိုင်းနိုင်ငံထဲမှာပဲမွေးဖွားပြီးထိုင်းနိုင်ငံထဲမှာပဲစတင်ကြနေကြတာပါဒီထဲကမွန်နဲ့ကရင်အများစုပါတဲ့နိုင်ငံသားတောင်းဆိုသူတွေကိုထိုင်းဆိုရကနိုင်ငံသားဖြစ်ပြီးခဲ့တယ်ဆိုပြီးကလေးခွေရေလှုပ်ရှားဆောင်ရွက်နေတဲ့ထိုင်းနိုင်ငံသူမစ္စစ်ဖုန်ထောင်းကအခုလိုပြောပါဗျ။အဲ
့ဒီထားခမှုမြို့မှာတော့ကရင်နဲ့မွန်နဲ့များတယ်လေ။အားလုံး340တဲ့ယောက်ရသွားတော့ဗောနော်။ဒီကလမှာစာရွက်စာတားနေရှိဆုံးပြီးဆိုရင်1920နဲ့တယောက်ထိုင်းနိုင်ငံသားလက်တောင်းစုလို့ပေါ့နော်အဲ့ဒီကန္တနာဘူလီမျိုးမှာပဲပေါ့နော်1459ယောက်ရှိတယ်ပေါ့နော်960ယောက်မှာပေါ့နော်အဲ့ဒီလူတွေကရဖို့အဆင်ပြေစောင့်နေပြီပေါ့ထိုင်းမှာမွေးတယ်နောက်ပြီးသူတို့အဲ့ဒီထိုင်းမှာအနည်းဆုံး10နှစ်ကျော်နဲ့လူတွေ400နဲ့400ယောက်ရှိတယ်ပေါ့နော်အခုဟို10နှစ်ခန့်ဟို300လက်မပေးနေလူတွေက133ယောက်ပေါ့နော်
နိုင်ငံသားရတဲ့အထက်မှာတော့ကန်ချနာဘူရီတက္ကသိုလ်မှာကျောင်းပြီးတဲ့ကရင်အမျိုးသမီးငယ်တူဦးလဲပါဝင်တယ်လို့ပြောပြပါဗျ။အဲ
့ဒီထဲမှာလည်းရင်မလေးတယောက်ပေါ့နော်။သူ့နာမည်ကနော်လဲ။သူ့အတဲအကူက20နဲ့ညာနီစီပြီပေါ့။မောင်နှမလေးက3ယောက်ရှိတယ်ပေါ့နော်။အမေဖေကသူကြီးလူမျိုးပေါ့။သူကထိုင်းမှာပဲမွေးတယ်ပေါ့နော်။ကန်ချနာဘူရီကတက္ကသိုလ်ပြီးတော့ပြီပေါ့နော်။စာနဲ့တော့တယ်။ဒီနေ့မှတော့သူလဲအဲ့ဒီထိုင်းနိုင်ငံသားသူရိုက်သွားတော့ပေါ့နော်။ကိုထိုင်းနိုင်ငံသားတို့တောင်းဆိုရစားလေလားဘာမှပစာမကုန်ဘောနော
်အခုလိုမျိုးနိုင်ငံသားဖြစ်အတိမတ်ပြုခံရသူတွေဟာလွန်ခဲ့တဲ့၄နှစ်တာကာလကလေးကနိုင်ငံသားဖြစ်ခွင့်ကိုရှောက်ခဲ့ကြတာဖြစ်ပါတယ်ထိုင်းဥပဒေမှာတော့ထိုင်းနိုင်ငံသားဖြစ်ရှောက်ထားသူတွေကိုစီစစ်တဲ့ကာလအတွင်းမှာအထောက်အထားတွေပြည့်စုံဖို့အာမခံပေးတဲ့သူတွေရှိဖို့နေထိုင်ခဲ့တဲ့ကာလခုနှစ်အတွင်းအိမ်တော်စုစရင်စတဲ့လိုအပ်ချက်တွေကိုသက်ဆိုင်ရာမြို့ပိုင်ရုံးတွေကနေစီစစ်ပြီးအစင့်စင့်မြို့နယ်ခရိုင်တိုင်းအထိရှောက်ထားကြရတာပါထိုင်းနိုင်ငံသားအဖြစ်ရသွားခဲ့ကြတဲ့နိုင်ငံမဲ့ဖြစ်ခဲ့ဘူးသူတွေဟာထိုင်းနိုင်ငံသားရရှိသွားပြီဆိုရင်ထိုင်းနိုင်ငံသားတွေနီးတူတန်းတူအခွင့်အရေးနဲ့အကျိုးခံစား권နေရရှိကြမှာဖြစ်ပါတယ်ရှင်